ဒီဘက်မှာနေထိုင်နေတဲ့ထိုင်းဝင်ကြီးချုပ်ဟောင်းထက်ဆင်ရှင်နာဝတ်ဟာရှေ့လာမှာပြည်တော်ပြန်လာတော့မယ်လို့သမီးကပြောလိုက်ပါတယ်။အရင်ထိုင်းမှာအာဏာသိမ်းခံပြီးဒီဘက်မှာခိုလုံနေခဲ့တဲ့ဝင်ကြီးချုပ်ဟောင်းထက်ဆင်အနေနဲ့ဩဂုတ်လ10ရက်နေ့မှာနိုင်ငံအတွင်းကိုပြန်လာဖို့စီစဉ်နေတယ်လို့သူ့ရဲ့သမီးဖြစ်သူကဒီနေ့ပဲပြောလိုက်တာပါ။အဖေဩဂတ်လ10ရက်နေ့မှာဒုံမောင်းလီစိတ်ကိုပြန်အောင်မှာပါ။ဒီလိုအိမ်ပြန်ဖို့ဆုံးဖြတ်ချက်က2022ခုနှစ်ကတည်းကအဖေကလေးနဲ့ထားပြောခဲ့တဲ့ကိစ္စပါလို့ပီထွန်တန်ရှင်နာဝတ်ကလူမှုကွန်ရက်ပေါ်မှာရေးသားလိုက်တာပါထိုင်းနိုင်ငံလက်ထောက်ရဲချုပ်ဆရာချက်ဟပ်ခန်ကတော့ထက်ဆင်ဟာနိုင်ငံအတွင်းကိုပြန်လာပါကတရားစီရင်ရေးလုပ်ငန်းစဉ်ကိုလိုက်နာမှာဖြစ်တယ်လို့ပြောခဲ့ပါတယ်သူဟာတိုင်းပြည်ကိုပြန်အောင်လာတာနဲ့ထောင်ဒဏ်10နှစ်အထိချခံရတဲ့အမှုတော်တော်များများကိုရင်ဆိုင်နှံဝယ်ရှိပေမဲ့သူ့ပေါ်တင်ထားတဲ့ဆွဆွဲချက်တွေဟာနိုင်ငံရေးရှိရဲ့ကျနဲ့လှုပ်ဆောင်ခြင်းသာဖြစ်တယ်လို့တက်ဆင်ဘက်ကတော့ပြန်ပြောထားပါတယ်။သူလေရင်ကွင်းပေါ်ကဆင်တာနဲ့ရဲတွေကသူ့ရဲ့တာဝန်တွေကိုပုံမှန်အတိုင်းဆောင်ရွက်မှာပါ။သူကတော့တရားဝင်ကိုသွားပြီးသူတို့ဆုံးဖြတ်တာကိုနားထောင်ရလိမ့်မယ်လို့လက်ထောက်ရဲချုပ်ဆရာရှစ်ကရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့တက်ဆင်နဲ့သူ့ရဲ့ဘီလီယံနာမိသားစုကကြောထောက်နောက်ခံပြုထားတဲ့ဖျက်ထိုင်းပါတီဟာထိုင်းနိုင်ငံမှာအလုတ်လုတ်ကင်သူတွေနဲ့ကြေးလက်နေလူလူကြားရေပန်းစနေစေဖြစ်ပြီးမေလ14ရက်နေ့စစ်တမ်းရလူကြိုက်အများဆုံးဒုတိယနေရာမှာရပ်တည်နေပါတယ်လက်ရှိနဲ့မှာတော့ဖျက်ထိုင်းပါတီဟာအစိုးရဖွဲ့ဖို့ကြိုးစားနေပြီးလာမယ့်ရက်တွေမှာဝင်ကြီးချုပ်နေရာအတွက်ကိုယ်စီလက်လောင်းအမည်စင်းတင်သွင်းနိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ